သမ္မတအိုဘားမားရဲ့မလေးရှားခီးစဉ်နဲ့ပတ်သက်လို့အရင်ဆုံးကြည့်ရအောင်ပါရှင်။အမေရိကန်သမ္မတဘရက်အိုဘားမားဟာလာမယ့်ရက်သတ္တပတ်အတွင်းမလေးရှားနိုင်ငံမှာမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမလေးရှားမှာရှိနေတဲ့ဒုက္ခသည်စခန်းကိုလည်းသွားရောက်မယ်လို့အင်ဂျူရောအမျိုးသားလုံခြုံရေးအရာရှိတွေကမင်းကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။အသေးစိတ်ကိုတော့ဦးကျော်ဆန်သားကဆက်ပြီးတော့ပြောပြပါမယ်ရှင်။
တကယ်တမ်းအပြင်မှာအတိမပြုတ်နိုင်ပဲပြန့်နှံ့နေတဲ့သတင်းတချို့အရဆိုရင်တော့သမ္မတအိုဘားမားဟာမကြာခင်သွားရောက်မဲ့အရှိအရှာခီးစဉ်အတွင်းမှာမြန်မာနိုင်ငံကိုရုတ်တရက်ဝင်ရောက်လဲပတ်မဲ့ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံဂူပြုစကားပြောမဲ့ဆိုတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့လည်းဒီသတင်းနဲ့ပတ်သက်လို့မင်းကပြုတ်လို့သွားတဲ့အင်ဂျူရောသတင်းစာရှင်းလင်းပွဲမှာတစုံတစပြောကြားခြင်းမရှိပဲမလေးရှားမှာအာဆီယံစီဝေးဝဲနဲ့ဇက်တိုက်ကျင်းပမဲ့အရှိအရှာထိပ်သီးစီဝေးဝဲကျင်းပပြီးဆုံးတဲ့ဝင်ပါလာ22ရက်နေ့မှာသမ္မတအိုဘားမားဟာမြန်မာနိုင်ငံသမ္မတဦးသိန်းစိန်နဲ့တရားတွေ့ဆုံပွဲရှိတယ်လို့အင်ဂျူရောအမျိုးသားလူမျိုးရေးလက်ထောက်အကြံပေးပုဂ္ဂိုလ် Ben Rhodes ကအခုလိုပြောကြားသွားပါတယ်
At the ASEAN summit the president will have the opportunity to meet with and see along with the other ASEAN leaders the president of Burma
အာဆီယံထိပ်သီးဆွေးနွေးပွဲမှာသမ္မတအိုဘားမားဟာတခြားအာဆီယံခေါင်းဆောင်တွေနဲ့အတူမြန်မာသမ္မတနဲ့တွေ့ဖို့လဲအခွင့်အလမ်းရရှိမှာဖြစ်ပါတယ
်ဒီမလေးရှားခီးစဉ်အတွင်းမှာပဲသမ္မတဦးသိန်းစိန်နဲ့မတွေ့ဆုံခင်နိုဝင်ဘာလ23ရက်နေ့မှာတော့သမ္မတအိုဘားမားဟာဒုက္ခသည်စခန်းကိုသွားရောက်မယ်လို့အင်ဂျူရောအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကဆိုပါတယ်ဒါဟာအာရှအပါဝင်ကမ္ဘာတစ်လျှောက်မှာကြီးထွားလာနေတဲ့ရွှေပြောင်းဒုက္ခသည်တွေရဲ့အရေးကိုအမေရိကန်အနေနဲ့အလေးအနက်ထားတယ်ဆိုတာကိုပြသတဲ့သဘောဖြစ်တယ်လို့ပြောကြားသွားပါတယ
် We'll also be highlighting our concerns about the global refugee crisis and the president will have an opportunity to visit a refugee center in Malaysia
မှာဒုက္ခသည်ပဋိပက္ခနဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရင်ပကင်းဖြစ်မှုကိုလည်းမိမောင်းထုတ်ပြသွားမှာဖြစ်ပါတယ်။သမ္မတအနေနဲ့မလေးရှားနိုင်ငံမှာဒုက္ခသည်စခန်းကိုတွားရောက်မှာဖြစ်ပါတယ်။ခုလိုတွားရောက်ခြင်းအပြင်ဒုက္ခသည်အရေးအမေရိကန်ရဲ့အလေးထားမှုကိုပြသရရောက်ဖို့ရည်ရွယ်ပါတယ်။အကာအကွယ်မဲ့သူတွေကိုစောက်ရှောက်နိုင်ဖို့မလေးရှားနဲ့အမေရိကန်ပြည်ထောင်စုတို့ကပြီးခဲ့တဲ့နှစ်တွေအတွင်းတိတ်ကိုအရေးပါတဲ့အကူအညီတွေကိုပေးခဲ့တာလည်းဖြစ်ပါတယ်
။ဒါ့အပြင်မြန်မာနိုင်ငံရွေးကောက်ပွဲဟာမြန်မာပြည်သူတွေဖို့အချင်းဟုန်ကြီးမားလာတဲ့အခွင့်အရေးတရားဖြစ်တယ်လို့လည်းဆိုပါရယ်သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့ထုတ်ပြန်ချက်တွေလည်းပဲအပြုသဘောဆောင်ပြီးအတက်စရာကောင်းတယ်လို့ဘင်ရိုးစ်ကပြောပါရယ
် We've also seen a very positive statements from President Thein Sein and from the leadership of the military in Burma pledging to respect the results of the election
သမ္မတဦးသိန်းစိန်နဲ့စစ်တပ်အကြီးအကဲတို့ရဲ့အပြုသဘောဆောင်တဲ့ကြေညာချက်တွေကိုလည်းတွေ့ရပါရယ်သူတို့ကရွေးကောက်ပွဲရဲ့ရက်လက်ကိုလေးစားလိုက်နာဖို့ကြိပြုကြပါတယ် NLD ရဲ့အောင်ပွဲကိုချီးကျူးဂုဏ်ပြုကြပါတယ်ဒါတွေဟာအမတန်အပြည့်သဘောဆောင်တဲ့အချက်ပြမှုတွေလို့ယူဆရပါတယ်မြန်မာပြည်ရဲ့အဓိကခေါင်းဆောင်တွေနဲ့အတူတကွညှိနှိုင်းပြီးတော့ဒီစိတ်သက်ကိုဆက်လက်ပြီးတော့မွေးမြူသွားကြနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်အရေးအတွက်ကြီးမားတဲ့အလားလာကောင်းတစ်ယောက်ဖြစ်တယ်လို့သမ္မတအိုဘားမားရဲ့တဝန်လွှာမှာလည်းဖော်ပြထားပါတယ
်သို့တော်လည်းပဲမြန်မာနိုင်ငံအဖို့စင်ခေါ်မှုတွေကြီးကြီးမားမားရှိနေသေးတယ်ဆိုတာကိုလည်းပဲအခုလိုထောက်ပြပါရယ
် There are huge challenges that remain in the country to complete the national reconciliation process with various ethnic groups and to address the humanitarian challenge
မြန်မာနိုင်ငံအတွက်စင်ခေါ်မှုတွေအများကြီးရှိနေပါသေးတယ်တိုင်းရင်းသားအင်အားစုတွေနဲ့ပြည်လဲတင့်မြန်ရေးနဲ့ရခိုင်ပြည်နယ်ကစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုပြည်လဲအောင်ဖြေရှင်းစတာတွေဖြစ်ပါတယ
်အခုလိုရွေးကောက်ပွဲပြီးနောက်သွားခြင်းဟာအင်တန်ကောင်းမွန်တဲ့အတက်ဖွယ်ရာကိစ္စတရားဖြစ်ပေမဲ့ဆယ်စုနှစ်နဲ့ချီပြီးရှိလာခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့အသံခွန်ဆိုင်ကြိုးပမ်းမှုတွေမြန်မာအစိုးရရဲ့ဒီမိုကရေစီဖော်ဆောင်ရေးကတိကဖို့တီကိုအပြည့်အဝဖော်ဆောင်နိုင်ဖို့အတွက်ကတော့အကြာကြီးကြိုးပမ်းကြရလင့်ဦးမယ်လို့လည်းဆိုပါရယ်သမ္မတဥပမဟာနိုဝင်ဘာလ20ရက်နေ့ကစပြီး22ရက်နေ့အထိမလေးရှားနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲနဲ့ East Asia Forum လို့ခေါ်တဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုရောက်မှာဖြစ်ပါရယ်ခင်ဗျာ